မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်ကစီးပရိပခတွေတဲ့ကရခိုင်လက်နက်ကင်တပ်နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ထဲကအတုံးလှုံတွေကစီးပရိပခတွေကိုပို့ပြီးတော့မှပြင်းထန်တင်းမာလာစေတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ရခိုင်အရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။လေကြောင်းရေကြောင်းနဲ့မြေပြင်ရင်ဆိုင်တိုက်ပွဲတွေပါအတော်လေးဆက်ပြင်းထန်နေချိန်စီးကိုပြည်လဲအောင်နိုင်ငံရေးနီးလန့်နဲ့ဖြည့်ရှင်းကြပါလို့လည်းသူတို့ကတိုက်တွန်းကြပါတယ်။အခြေအနေပြည်စုံကိုဆက်ပြီးပြောပြရမယ်ဆိုရင်တော့ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာရခိုင်စီးပရိပခနဲ့ပတ်သက်ပြီးပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ဥဆောင်ဝန်ကြီးကလည်းနိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ဖြစ်နေပါတယ်။ဒါကြောင့်မို့လို့ဒီကြေညာချက်မျိုးမှာပါတဲ့အတုံးနှုံနေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာပါ။2019ဇန်နဝါရီလကတည်းကစတင်တိုက်ပွဲဖြစ်ခဲ့တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲကနေအသက်ဘေးကနေလွတ်အောင်ဆစ်ရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေပြည်သူပေါင်းကတသိန်းကျော်သွားပြီဖြစ်ပါတယ်။ဒီအခြေအနေဖြစ်ရတာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ရဲ့အဖြတ်အမောက်လုပ်ရတာဖြစ်ပြီး AA တောင်းကျမ်းသူတွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်စေပြီးတော့အရက်သားအများပြားနေရဲစွန့်ခွာစေခဲ့ပါတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကမတ်လ20ရက်နေ့တောက်ကြနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုသုံးနှုန်းချက်ထုတ်ပြန်ချက်တွေဟာစီးရဲတင်းမာမှုတွေနဲ့စီးရဲပြိပခါတွေအပေါ်ပို့ပြီးတော့မှတင်းမာမှုတွေဖြစ်လာနိုင်တဲ့အတွက်ပြည်လည်နိုင်မဲ့နိုင်ငံရေးနီးလန်းအနေနဲ့ဖြည့်ရှင်းတင်တယ်လို့ရခိုင်ရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ရသေးတော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့စီးရဲပြိပခါတွေကိုပို့ပြင်းထန်လာစေမယ့်အသုံးနှုန်းတွေကိုတတိထားတင်ပါတယ်လို့ပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ဒီလိုအဆုံးမျိုးတွေကိုမတုံးဘူးပို့ပြီးတော့ကောင်းနေလို့ဒီမှာနေတော့မြင်ပါတယ်။ဒါပဲဖြစ်ပြီးအခုလည်းနဲ့တိုင်ပြီးတော့ဟိုတိုက်ပွဲတွေဖြစ်နေကြတယ်ဆိုတာလေနော်နိုင်ငံရေးအရာတိချင်းပို့တဲ့လူတွေကိုယ့်ရဲ့ရင်းနေတွင်းချင်းမှာဖြစ်နေတဲ့တိုင်းရင်းသားညီကိုချင်းချင်းဖြစ်နေတဲ့တိုက်ပွဲလို့လည်းပြောလို့ရပါတယ်။အဲ့ဒီတော့အခုကကျွန်တော်တို့ကညာတက်တင်ပါတော့ဒီလိုအဆုံးအမမဆုံးလို့ပြောတော့မတုံးချင်ဘူး။အဲ့လိုတုံးနေချင်းအားဖြင့်လေတဖက်နဲ့တစ်ဖက်တော့နော်ဒီတရားရေပို့ပြီးတော့ကြီးထွန်းလာပြီးတော့ပြဿနာတွေပို့ပြီးကြီးထွန်းလာနိုင်ပါတယ်။ဒီကောင်ဆင်းနေတဲ့ခံပါလေဒီလိုစားစားတွေကိုထိပြီးမရေးတဲ့အခါကျတော့ပို့ပြီးသူတို့အဲ့တရားနဲ့တရားပြန်တရားတင်တင်နဲ့ပို့ပြီးဆင်းနေနိုင်နေတယ်လို့ဒီမှာအမိပါရဲ့ရှင
်။အရက်သားထိခိုက်သေးဆုံးမှုတွေအတွက်အရက်သားတွေကိုအကာအကွယ်ပေးရေးလိုအပ်တဲ့အစီအမံတွေဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လို့အရက်သားတရားကျော်ထိခိုက်သေးဆုံးနေရတဲ့အခြေအနေအရအရက်သားပြည်သူတွေအတွက်ထိရောက်တဲ့ကာကွယ်မှုအများဆုံးပေးသင့်နေပါပြီလို့လည်းရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။ဟုတ်ကဲ့ပါတကယ်အကောင်အထည်ပေးဖို့တော့အခုချိန်မှာတော်တော်လေးလိုအပ်နေပါတယ်။ဒီကလောက်ကဆိုရင်ကြောက်တော့ဖြစ်မှာပေါ့နော်။ဒီကမင်းဒီမျိုးတွေတော်တော်လေးသိဆုံးကြတာရှိတယ်။နောက်ပုံသားချင်းဖြစ်မှာတဲ့ချင်းပြူနေတဲ့အဲထိမှာပေါ့နော်။ချင်းမှာပြီးတဲ့ခိုင်အမျိုးသမီးတွေပါတယ်ရှိတယ်။တော့အများကြီးပါဖြေတဲ့ဟာတွေကိုလည်းမီဒီယာတွေမှာလည်းအများကြီးပြတဲ့အဲ့ဒီပဲကြောင့်ဒါတွေကိုဒီပြည်သူအစိုးရတည်းရဲ့အနေနဲ့ပြည်သူတွေကိုဒါကုမ္ပဏီပို့အစိုးရမှတာဝန်ရှိကြတယ်လုပ်ပေးပြင်ပါတယ်ဒါကနောက်ဆုံးကြားနေပါဘူးတကယ်လုပ်ဖို့ဆိုလို့ရှိရင်သူတို့မင်းတို့အမြဲတမ်းဆိုတဲ့ညီစာပေဖြစ်နေတဲ့ပြည်သူတွေတိုက်ပွဲဆိုတာကတော့မကင်းလဲလို့ဖြစ်ကြတယ်အရှင်းရှင်းတိုက်ပွဲဖြစ်ကြတယ်ဒါပေမဲ့ဂျာမာရှိနေတဲ့ညီစာပေတွေကတော်တော်လေးအခုခံနေရတယ်။တိုက်ပွဲတွေဖြစ်လို့သိဆုံးလာတိုင်းဒီဘက်ကမှတောင်းဝင်နေဘူး။ဒီဘက်ကလည်းမဟုတ်ဘူး။ဒီဘက်ကလည်းမဟုတ်ဘူးဆိုတော့ရင်းထုတ်တယ်လို့ကြားနေရပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ရခိုင်အရေးထုတ်ပြန်ချက်အပေါ်မှာလည်းရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုရှုမြင်ပါတယ်
။နိုင်ငံသားရေးဝန်ကြီးဌာနကဒီလိုထုတ်ပြန်ချက်ကတော့ကျွန်တော်မြင်တာကအဓိကတော့ဒီနိုင်ငံတကာမျက်နှာစာမှာဒီနိုင်ငံမြန်မာပြည်ပေါ်မှာဖိအားတွေတက်ရောက်နေတဲ့ကိစ္စကိုသူကဒီချော့ချဖို့နော်ဖိချော့ဖို့အတွက်ကြိုးစားတဲ့နေရာမှာဒီတွင်မှာဒီလိုမျိုးအဆင်မောလုပ်ငန်းတွေရှိတယ်ဒီတွင်မှာစစ်ဆေးတန်းကျမှုတွေရှိနေတယ်ဆိုတဲ့ဥစ္စာကိုသူကပေါ်လွင်ထင်ရှားအောင်ပြတာဖို့အတွက်ဒါကိုထုတ်ပြန်တယ်လို့ပဲရိုးရိုးရှင်းရှင်းနဲ့မြင်ပါတယ်ဒီတော့ဆန်းစုကြည်ကြီးမှုရဲ့ဌာနကနေထုတ်ပြန်တဲ့အတွက်ဒီအသုံးထုတ်တွေကလေးပေါ့ဗျာဒီအရင်လုံးကတော့ဒီစစ်ဆုံးရပါတော့နော်တော့၆သုံးခဲ့တဲ့အသုံးထုတ်ဖြစ်ပါတယ်အခုလည်းပဲဒီအရတအစိုးရလို့ပြောတဲ့ NLD အစိုးရလက်ထက်မှာလည်းပဲတုံ့ပြန်တယ်ဆိုတဲ့အခါကျတော့NLD အစိုးရကကြွေးကြော်ထားတဲ့အမျိုးသားပြည်လေသိမြင်ရေးတော့နော်ဒီနိုင်ငံရေးဒီမိုကရေစီပြည်ပြင်ပြောင်းနေရတယ်ဆိုတဲ့ဥပဒေနဲ့သူ့ရဲ့မူဝါဒနဲ့တော့ပြောတခြားအလုပ်တခြားဖြစ်နေတယ်ဆိုတဲ့အသိပင်ပြောတော့ဆောင်းတာပေါ့နော်
အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအကူအညီတွေနဲ့လုံခြုံရေးအခြေအနေပေးမှုအပေါ်မှာမူတည်ပြီးထိရောက်အောင်အချိန်ဟုန်မြင့်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲပါရှိပါတယ်။အခုအချိန်ထိကတော့တိမ်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက13,800ကျော်အထိဖြစ်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကနောက်ဆုံးစီးရင်ထုတ်ပြန်ထားပါတယ်။သူတို့အတွက်တောက်သုံးရည်နဲ့အခြေခံစားနပ်ရိက္ခာစေဝါအကူအညီတွေအရေးကြည့်လိုအပ်နေတယ်လို့လည်းဒုက္ခတွေတွေကိုလိုက်လံကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ကျမစုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။